ရုရှားနိုင်ငံပေါ်ပိတ်ဆို့ရေးရမှုအသစ်တွေချမှတ်ရေးအတွက်အမေရိကန်လွှတ်တော်ကအတည်ပြုပေးထားတဲ့ဥပဒေမူကြမ်းကိုသမ္မတတော်နဲ့ထရန့်ကသဘောတူပြီးဥပဒေဖြင့်လက်မှတ်ထိုးပေးဖို့ရည်ရွယ်ထားကြောင်းသမ္မတအင်ဂျီရောကပြောပါတယ်ရုရှားနိုင်ငံရဲ့ကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေပေါ်ပိတ်ဆို့ရေးရမှုအသစ်တွေချမှတ်ဖို့လွှတ်တော်ကအဆိုပြုထားတဲ့နောက်ဆုံးအဆင့်ဥပဒေမူကြမ်းကိုသမ္မတကပြန်လည်တုံ့တက်ပြီးပြီဖြစ်ကြောင်းအင်ဂျီရောပြန်ကြားအရာရှိကတောက်ကြံနေမှာကြီးညာချက်ထုတ်ပြန်ပါတယ်ရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုသမ္မတကပြန်လည်ရုပ်သိမ်းတယ်ဆိုရင်လွှတ်တော်အနေနဲ့ပိတ်ပင်တားဆီးပိုင်ခွင့်ရှိတယ်လို့လည်းဒီဥပဒေမူကြမ်းမှာထည့်သွင်းဖော်ပြထားပါတယ်။မနေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဝင်ရောက်နောက်ဆက်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ရုရှားပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်မဲ့ကိစ္စကိုသမ္မတထရန့်အစိုးရကစန့်ကျင်နေကြတာဖြစ်ပါတယ်။နိုင်ငံအကြားဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့ကြိုးစားလှုပ်ဆောင်နေတဲ့အချိန်မှာပြုလဲပြောင်းလဲဖြစ်နိုင်တဲ့အနေအထားရှိဖို့လိုအပ်ကြောင်းသမ္မတထရန့်အစိုးရကပြောဆိုနေကြတာပါ။ဒါပေမဲ့ရုရှားအစိုးရအရာရှိတွေနဲ့သမ္မတထရန့်ရဲ့မက်ဆေ့စီယုံကြီးအဖွဲ့အကြားကထိတွေ့ဆက်ဆံမှုတွေကိုလှပောင်းများစွာစုံစမ်းစစ်ဆေးပြီးတဲ့နောက်ရုရှားအပေါ်ပုံမူပြင်းထန်တဲ့တာခပိတ်ဆို့မှုတွေချမှတ်ရေးအတွက်အမေရိကန်လွှတ်တော်နေရာစလုံးကကြေကြေပြန့်ပြန့်ထောက်ခံခဲ့ကြတာဖြစ်ပါတယ်